ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူသေဆုံးထဏ်ရရခဲ့ရတဲ့ဘုံဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူသုံးဦးကိုဖမ်းဆီးထားတယ်လို့မလေးရှားအာဏာပိုင်တို့ကပြောဆိုလိုက်ပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသားတဦး၊မလေးရှားနိုင်ငံသားအမျိုးသမီးတဦးနဲ့အမျိုးသားတဦးတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့အကြေကဲခါလက်အဘူဘာဂါကဒီကနေ့တနင်္လာနေ့ကွ ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ဘန်ကောက်ဘုံခွဲမှုမှာပါဝင်ပတ်သက်သူတွေကိုစုံစမ်းစစ်ဆေးမှုမှာအခုတန်တရားနဲ့ဖမ်းဆီးခံထားရသူ၃ဦးတို့ကအထောက်အကူဖြစ်စေမယ်လို့ယူဆတဲ့အကြောင်းလဲမလေးရှားအမျိုးသားရဲတပ်ဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေဆက်ပြီးလုပ်နေစေမှုအသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဘန်ကောက်မြို့နယ်အီယာဝန်နှက်ကွန်းမှာဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ပတ်သက်လို့ထိုင်းဆိုရနဲ့မလေးရှားရဲရာရှိတွေအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမစ္စတာဘာကာကပြောထားပါတယ်ရှင်။